ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေမူရစ်ဆေးဝါးကြေးကျွန်ဘဝကနေလူကောင်းလေးတစ်ယောက်ဖြစ်လာဖို့အတွက်ပြင်ဆင်ကြိုးစားခဲ့ရသူဒေးပေါ်ဝဲရဲ့အကြောင်းကိုဆက်ပြီးဖော်ပြချင်ပါတယ်ဒေဗိုဝဲရဲ့ဘဝကိုရောဂျာဟန်ဆင်ကပြန်လည်တက်မှတ်ပေးဖို့ရန်ကြိုးပမ်းခဲ့တယ်။ပိုဝဲရဲ့အကြောင်းကိုပြီးခဲ့တဲ့တစ်ပတ်ကဂျောင်းစတိုဂန်ကိုပျော်ရွှင်စွာတစ္ဆာရှိစွာဆောင်ရွက်ခဲ့ပုံကိုဖော်ပြခဲ့ပြီးဖြစ်ပါတယ်။ဒီလိုအခြေအနေရှိနေခဲ့ပေမဲ့မူရစ်ဆေးဝါးကိုသူဟာသုံးစွဲနေစေဖြစ်ခဲ့ပါတယ်။ဒါကြောင့်ဟန်ဆင်ကပိုဝဲဂျောင်းဆင်သွားတဲ့အခါမှာအလုပ်အကိုင်ရရှိစေမဲ့လုပ်ငန်းမျိုးကိုစိတ်ဝင်စားအောင်ပြုလုပ်ပေးနိုင်မယ်ဆိုရင်ဆေးဆွဲနေတဲ့တန်တရာကနေလွတ်မြောက်သွားနိုင်လိမ့်မယ်လို့ဟန်ဆင်သိနေခဲ့ပါဗါတယ်။အဲဒါကြောင့်နှွေဥပေါက်ချိန်မှာဟန်ဆင်ဟာကူအာဒါလင်းမြို့ပြင်မှာရှိတဲ့ရော့ကီတောင်ချေကသူပိုင်ဆိုင်တဲ့လက်ထက်ပြင်တောင်အင်္ဂလိပ်ကိုပြင်ကာဖို့ရန်စီစဉ်ထားခဲ့ပါဗါတယ်။သူ့အတွက်ခွန်အားဗလကောင်းတဲ့အကူအလုပ်သမားတူရရှိဖို့လိုအပ်နေပါဗါတယ်။ကျွမ်းကျင်လိမ္မာတဲ့လူတွေရှိမှဖြစ်မဲ့စီမံကိန်းတစ်ခုငါ့မှာရှိနေတယ်ကွ။အဲ့ဒီအလုပ်လုပ်ဖို့မင်းထက်တင့်တော်တဲ့လူငါမမြင်ဘူးဒေးဗ်လို့ဟန်ဆင်ကပိုဝဲကိုပြောခဲ့ပါတယ်။ပြန်ပြောဖို့ရန်အတွက်အပြေရှာနေတဲ့ပိုဝဲဟာဟန်ဆင်ကသူ့ကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိသလိုရှက်ကိုရှက်ကန်ဖြစ်နေခဲ့ပါတယ်။နောက်နေ့မှာတော့တောင်ချေကိုကားနဲ့သွားဖို့အတွက်ပိုဝဲအချိန်မှန်ရောက်ရှိလာခဲ့ပါတယ်။ပိုဝဲနဲ့အတူလူငယ်တယောက်ပါသေးတယ်။သူတို့ကိုဟန်ဆင်ကလွားတိုက်ပုံတိုက်နီးများကိုပြသပေးခဲ့တယ်။ပြင်ချက်များကိုနေရာအတိအကျချထားတတ်အောင်လည်းပြသပေးခဲ့ပါတယ်။ပိုဝဲဟာပြင်ကာတဲ့အလုပ်ကိုလင်းမြန်စွာစိတ်ဝင်စားလာပြီးလှုပ်ဆောင်ခဲ့ပါတယ်။သတင်းပတ်တော်တော်များများကုန်ဆုံးသွားတာနဲ့အမျှဟန်ဆင်ထက်တောင်ပိုပြီးတက်တက်ရက်ရက်လှုပ်လာနိုင်ပါတယ်။ပြင်ကာတဲ့အလုပ်ပြီးသွားတဲ့အခါမှာတော့ပိုဝဲဟာနောက်ဆုတ်ရက်ကြည့်ပြီးပြင်ကာထားတဲ့အင်္ဂလိပ်ကိုအားရနှစ်သက်စွာလမ်းကြည့်နေပါတယ်။သူတစ်ခါမှမခံစားခဲ့ရဘူးတဲ့ဂုံယူဝင့်ကြွားမှုတရက်သူ့ရဲ့ရင်ထဲမှာလှိုင်းထလာပါတယ်။အင်ချေရာချေမရှိပဲလေလွင့်ခြင်းရာလွင့်နေတဲ့ခြားတိတ်လေးဟာအင်တဆောင်ကိုအကူအညီပေးနိုင်ခဲ့ပါပြီ။မင်းဖြစ်ချင်တဲ့ဆန္ဒရှိရင်မင်းဟာလက်သမားဆရာကောင်းတစ်ယောက်ဖြစ်နိုင်တယ်ကွာ။အဲ့ဒီအရေးချင်းကိုမင်းအလဟတ်သက်အဖြစ်မခံနဲ့လို့ဟန်ဆင်ကပြောခဲ့ပါတယ်။ပိုဝဲကိုသူဆွဲဆောင်နိုင်ပြီလို့သူထင်ခဲ့ရပေမဲ့သူ့ရဲ့မကောင်းတဲ့ညင်များကအားကောင်းလာခဲ့ပြန်ပါတယ်။ဒီနေ့မှာဆေးနဲ့အရက်တောက်ပြီးပေါက်နေတဲ့ပိုဝဲဟာအားကစားပစ္စည်းရောင်းတဲ့စတိုးဆိုင်တစ်ဆိုင်ကိုဖောက်ထွင်းဝင်ရောက်ပြီးပစ္စည်းများကိုခိုးယူလာခဲ့ပါတယ်။သူဆေးပြေသွားတဲ့အခါမှာတော့ဟန်ဆင်ရဲ့ရုံးငန်းထဲမှာရဲသားတူရောက်နေပုံရဲသားကထိုင်နေတဲ့သူ့ကိုသူရပိုင်ခွင့်ရှိတဲ့အခွင့်အရေးတွေဖတ်ပြနေပုံเจ้าอุจี้ရဲ့မျက်နှာမှာစိတ်ပြက်တဲ့အမှုအရာပေါ်နေပုံတို့ကိုပိုဝဲမျက်စိထဲမှာမြင်အောင်လာခဲ့ပါတယ်။ဒီအတွေ့အကြုံသူ့ရင်ထဲမှာခြောက်ခြားနေမိတယ်။နောက်တနေ့နန်းနဲ့မှာတော့ပိုဝဲဟာစတိုးဆိုင်ဖောက်ထွင်းခိုးယူခဲ့ပုံကိုဟန်ဆင်အားဝန်ခံပြောခဲ့ပါတယ်။အဲ့ဒီနောက်စတိုးဆိုင်စီကိုပြန်သွားပြီးသူခိုးယူခဲ့တဲ့ပစ္စည်းတွေကိုဆိုင်မန်နေဂျာထံပြန်ပေးလိုက်ပြီးကျွန်တော်ဝမ်းနည်းပါတယ်။ဒါမျိုးနောက်ထပ်မဖြစ်စေရပါဘူးလို့ပြောခဲ့ပါတယ်။ဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်စတိုးဆိုင်မှာပဲဖြစ်ဖြစ်မင်းအခုလိုနောက်တစ်ခါဖောက်ထွင်းခိုးယူခဲ့ရင်တော့အခုလိုတောင်းပန်ရုံနဲ့လွတ်မသွားစေရဘူးဆိုတာငါရဲရဲကြီးပြောလိုက်မယ်လို့ဆိုင်မန်နေဂျာကပြောခဲ့ပါတယ်။ပိုဝဲဟာအခွင့်အရေးတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးခဲ့ရတယ်။ဟန်ဆင်လည်းတခြားကလေးများအတွက်ကိုလည်းကြည့်ရတဲ့အတွက်ပိုဝဲနဲ့ခဏအဆက်အသွယ်ပြတ်ခဲ့ရပါတယ်။သို့ပေမဲ့ဟန်ဆင်ဟာဒီပိုဝဲရဲ့အကြောင်းကိုစဉ်းစားလိုက်တဲ့အခါတိုင်းရင်ထဲမှာမွန်းကျက်သလိုခံစားခဲ့ရပါတယ်။သူ့ရဲ့အထက်တန်းအကြောင်းနှစ်ဝက်တလျှောက်လုံးမှာပိုဝဲဟာမူရစ်ဆေးဝါးမှုနဲ့အဖမ်းခံခဲ့ရတယ်။အဲ့ဒီနောက်ပိုင်းမှာသူဟာ CDA စီမံကိန်းအကြောင်းကိုပြန်ရောက်လာပြီးကျောင်းဆင်းရင်လိုအပ်တဲ့ကိစ္စမှန်သမျှကိုဆက်လက်ဆောင်ရွက်ခဲ့ပါတယ်1980ပြည့်လွန်နှစ်များတလျှောက်ပိုဝဲဟာအလုပ်တစ်ခုကနေတစ်ခုကိုလျှောက်ပြောင်းနေခဲ့တယ်သူအစဉ်ပြေအောင်ဟန်ဆင်ကငွေထုတ်ပေးလိုက်တဲ့အခါတိုင်းဆရာအကျွေးကျွန်တော်မှရှိတယ်လို့ပိုဝဲကပြောလို့ရှိပါတယ်ဒါပေမဲ့ငွေကိုတော့ဘရောမှပြန်ပေးလို့မရှိပါဘူးနောက်ဆုံးမှပိုဝဲဟာအမြန်ရတဲ့စားစရာများကြော်ချက်ရောင်းချတဲ့စားတောက်ဆိုင်မှာမန်နေဂျာအဖြစ်ရခဲ့ပါတယ်။ဒါပေမဲ့မန်နေဂျာအလုပ်မှာမပြောတဲ့အတွက်အလုပ်ကထွက်ခဲ့ပြန်ပါတယ်။ဒေးပေါ်ဝဲဟာရော်ဂျာဟန်ဆင်ရဲ့ လမ်းညွန်ဥဆောင်မှုလိုအပ်နေပါတယ်။ဒီနေ့မှာတော့အသက်24နှစ်အရွယ်ပိုဝဲဟာသူ့ရဲ့ကျောင်းဥဆရာဟောင်းကြီးကိုတွေ့ဆုံဖို့ CDA စီမံကိန်းကျောင်းကိုထွက်လာခဲ့ပါတယ်။ပိုဝဲဟာသူ့ရဲ့စိတ်မချမ်းမြေ့မှုများစိတ်ကူးရင်အိမ်မက်များကိုအိတ်သွန်ဖာမောက်ပြောပြပါတယ်။သူဟာလက်သမားလုပ်ကိုပြန်လုပ်ပြီးကိုယ်ပိုင် contract company တစ်ခုကိုတည်ထောင်ခြင်းနေပါတယ်။သို့ပေမဲ့ပစ္စည်းကရိယာများအတွက်ငွေကြေးကုန်ကြရအောင်မှာဖြစ်တဲ့အတွက်ဘယ်လုပ်ငန်းကိုဆက်ပြီးလုပ်ရမလဲဆိုတာစဉ်းစားရကြက်နေခဲ့တယ်။ဟန်ဆင်နဲ့ပိုဝဲတို့ဟာစကားတပြောပြောနဲ့ဆိုရာရီရောင်းတဲ့ဆက်ရှိရာအခန်းထဲကိုလမ်းလျှောက်လာခဲ့ကြတယ်။ဟန်ဆင်ကဆိုရာဆက်တွင်25စင်တန်အကျွေ20ထည့်ပြီးခလုတ်တစ်ခုကိုနှိပ်လိုက်ပါတယ်။ဟန်ဆင်ကငွေဘလောက်လိုလို့လဲလို့ပိုဝဲကိုမေးလိုက်တဲ့အခါငွေမလိုပါဘူး။ကျွန်တော်ကိုဆရာအလုံအလောက်ပေးပြီးပြီပဲ။ကျွန်တော်ဒီကိုလာတာငွေအတွက်မဟုတ်ပါဘူး။ငါသိပါတယ်။ဒါပေမဲ့သုံးလေးရက်နေရင်ပြန်လာအောင်ငါဘာများအကူအညီပေးနိုင်မလဲဆိုတာကြည့်ကြသေးတာပေါ့လို့ဟန်ဆင်ကပိုဝဲကိုပြောလိုက်ပါတယ်။ပိုဝဲရဲ့ဘဝကိုပြောင်းလဲစေချင်တယ်။ဟန်ဆင်ဟာသူ့ရဲ့အသက်24နှစ်အရွယ်ကသူ့ဘဝကိုပြန်ပြောင်းစဉ်းစားမိပါတယ်။အကိုဖြစ်သူရဲ့ယုံကြည်စိတ်ချမှုကြောင့်သူ့ဘဝပြောင်းလဲခဲ့ရတယ်။ပိုဝဲကိုလည်းဒီလိုပဲဖြစ်စေချင်ပါတယ်။ရက်အနည်းငယ်ကြာတဲ့အခါမှာတော့ CDA စီမံကိန်းအကြောင်းကိုပိုဝဲပြန်လာတဲ့အခါမှာတော့သူ့လက်ထဲကိုစာအိတ်တိတ်ထည့်ပေးလိုက်ပါတယ်။ဒေါ်လာ1900ပါတဲ့စာအိတ်ပဲဖြစ်ပါတယ်။ဆရာငွေကိုကျွန်တော်ပြန်ပေးပါမယ်။ကျွန်တော်စကားကိုမှတ်ထားပါလို့ပိုဝဲကပြောခဲ့ပါတယ်။6လခန့်အကြာမှာတော့ပိုဝဲတယောက်ဟန်ဆင်စီကိုရောက်ရှိလာပြီးပထမတရက်အကျွေးကိုပြန်ဆက်ခဲ့ပါတယ်။နှစ်နှစ်ခွဲခန့်အကြာမှာတော့အကျွေးအားလုံးကျေသွားခဲ့ပါတယ်။ရော်ဂျာဟန်ဆင်တယောက်ကတော့သူ့တပည့်တယောက်အောင်မြင်မှုရသွားတဲ့အတွက်ကျေနပ်သွားခဲ့ရပါတယ်။တနှစ်ကိုတပည့်200ကျော်ခန့်အောင်မြင်မှုရရှိသွားခြင်းဟာရော်ဂျာဟန်ဆင်အတွက်အောင်မြင်မှုနှိဒမ်းများသာရှိပါသေးတယ်။ဒီအထက်မှာမှပိုဝဲလိုလူမျိုးများစွာနဲ့ကြုံတွေ့ခဲ့ရပါတယ်။ရော်ဂျာဟန်ဆင်ဟာ CDA စီမံကိန်းအကြောင်းကတဆင့်လူငယ်တို့ရဲ့ဘဝကိုပြုပြင်ပြောင်းလဲပေးဖို့အားထုတ်ကြိုးပမ်းခဲ့တဲ့အတွက်ပညာရေးဆိုင်ရာအမေရိကန်သူရဲကောင်း10ဦးအနက်ပညာရေးသူရဲကောင်းအဖြစ် Rita Digest က1994ခုနှစ်မှာရွေးချယ်သတ်မှတ်ခြင်းခံခဲ့ရပါတယ်။ဘဝသက်တာအတွက်နားဆင်ပြကြရတဲ့အခါမှာတော့ဝိညာဉ်သက်တာအတွက်ဆက်လက်ပြီးမှနားဆင်စေချင်ပါတယ်။ Corinth to Orasa ပထမဆုံးခန်းကြီးတဲ့အငယ်20မှာပညာရှိကအဘယ်မှာရှိသနည်းကျမ်းပြူဆရာကအဘယ်မှာရှိသနည်းပြဿနာ၌လေ့ကျက်သောဆရာကအဘယ်မှာရှိသနည်းလောကီပညာကိုဘုရားသခင်သည်မိုက်စေတော်မူသည်မဟုတ်လောလောကမှာရှိသောဉာဏ်ပညာကိုပိုင်ဉာဏ်ပညာထက်နှုတ်ကပတ်တော်မှာဉာဏ်ပညာကပိုပြီးကောင်းတဲ့အကြောင်းဖော်ပြခြင်းပဲဖြစ်ပါတယ်လောကမှာကြွယ်ဝတဲ့အသက်တာတမလွန်မှသာရအသက်အကြောင်းတွင်တင်ပေးတဲ့ဝိညာဉ်တော်တကိုမှုတ်သွင်းထားတဲ့နှုတ်ကပတ်တော်ကိုကျမတို့အမျက်တနိုးဥထိပ်ပန်းစင်ကြပါတယ်။တကယ်တော့တမန်ကျမ်းစာဟာလောကီအတွေးခေါ်ပညာဉာဏ်များထက်သာလွန်တဲ့ဉာဏ်ပညာရဲ့ပင်မအစအရင်အမြစ်ဖြစ်ပါတယ်။တမန်ကျမ်းစာဘအကြောင်းအရာများကိုကျမတို့သိမှတ်လက်ခံကြရမှာဖြစ်ပါတယ်။ဒါကြောင့် New York Times မှာဒေးဗစ်ဘရုတ်ရဲ့ကျမ်းစာပါဉာဏ်ပညာအကြောင်းဆောင်းပါးကိုဖတ်လိုက်ရတဲ့အခါမှာလွန်စွာပဲနှစ်ထောင်အားရစရာကောင်းပါတယ်။စာရေးသူဟာမာတင်လူသာကင်းဟာကျမ်းစာကိုအခြေခံတဲ့လူသဘောတဘာဝကိုအတွင်းကြကြသိထားကြောင်းချီးကျူးထားတာကိုတွေ့ရတယ်။ကင်းဟာလူသဘာဝအကြောင်းကိုကျမ်းစာပါဉာဏ်ပညာမှသိရှိနားလည်ခဲ့ခြင်းဖြစ်တယ်။လူအခွင့်အရေးလှူရှားသူခေါင်းဆောင်များကိုဘာသာရေးကခိုင်ခန့်စေတာမဟုတ်ဘဲပို၍တင့်တယ်စေခြင်းသာဖြစ်ကြောင်းလောကီဆိုင်ရာလူမှုသိပ္ပံပညာကရအပ်တဲ့ဉာဏ်ပညာထက်ကျမ်းစာကပိုပြီးနှက်ဆိုင်မှန်ကန်တဲ့အသိကိုပေးနိုင်စွမ်းရှိကြောင်းဘရော့ကယုံကြည်ခဲ့ပါတယ်ရှင်ရန်ခရင်အခန်းကြီး14အငယ်1ကနေ6မှာငါသည်လမ်းခီးဖြစ်၏တမာတရားလည်းဖြစ်အသက်လည်းဖြစ်ငါကိုအမိမပြုလင်အဘယ်သူမြခမီးတော်ထံသို့မရောက်ရဒရိုက်စလီတာအမည်ရှိတဲ့ဆရာဝန်တူကသူအာဖရိကတိုက်မှာအမှုတော်ဆောင်ခဲ့စဉ်ကသူ့ရဲ့ခွဲစိတ်မှုများမှာကုညီရန်ကိုလိုလိုအမည်ရှိတဲ့ကျောင်းပညာမသင်ရတော့လဲထက်မြက်တဲ့တိုင်းရင်းသားတူကိုလက်ကျင့်သင်ကြားပေးခဲ့ပါတယ်။ကိုလိုဟာအတက်မြန်သူဖြစ်ပြီးမကြမီပါပဲခွဲစိတ်မှုကိုဆောင်ရွက်နိုင်ခဲ့တယ်။တခါမှာတော့ အမေရိကကဆီယောင်ဝအဖွဲ့တဖွဲ့ဟာယာယီအထောက်ကူပေးဖို့အာဖရိကတိုက်ကိုရောက်ရှိလာတဲ့အခါမှာအာဖရိကတိုက်မှာအမေရိကန်ပြည်ထောင်စုအတွင်းတွေ့ရခဲတဲ့ရောဂါများဖြစ်ပွားတဲ့အတွေ့အဲ့ဒီဆီယောင်ဝများဟာဘလို့ခွဲစိတ်ကူးတရမလဲဆိုတာမသိအောင်ဖြစ်ခဲ့ရတယ်။အဲ့ဒီအခါမှာကိုလိုအမည်ရှိတဲ့တိုင်းရင်းသားဟာလိုအပ်တဲ့ခွဲစိတ်ကိရိယာများကိုပြင်ဆင်ပြီးခနာကိုအတွင်းအစိတ်ပိုင်းများကိုမှန်ကန်ကျနှအောင်မြင်စွာခွဲစိတ်ပေးနိုင်ခဲ့ပါတယ်။အောင်များဟာအာအသိင်ပြီးအဆင့်ဆင့်ရှုပ်ထွေးစွာခွဲစိတ်ပုံသေးစိတ်ကိုမင်းမြတ်တဲ့အခါကိုလိုကကျွန်တော်ဆေးပညာဝဟာရကိုမသိပါဘူးကျွန်တော်ကဘလို့လုပ်ရမယ်ဆိုတဲ့နီးလန်းကိုပဲသိတာပါလို့ရိုးရိုးလေးပဲပြန်ဖြေခဲ့ပါတယ်ဘလောက်ပင်များမြောင်တဲ့ပညာများတက်ကြွပါလေစေအဓိကကြတဲ့အရာကိုသိရှိထားဖို့ရံပဲဖြစ်ပါတယ်ဒါကြောင့်ကျမတို့အတ္တမှာပညာရဲ့အရင်အမြစ်ကိုအရင်ခံအသုံးပြုနိုင်ပြီးကြုံတွေ့ရတဲ့ပြဿနာပေါင်းစုံရဲ့အဖြေဟာတမာကျန်းစာမှာရှိတယ်ဆိုတာပဲဖြစ်ပါတယ်။မြည်ဆန်းကြည့်ပါလို့ဖော်ပြခြင်းနဲ့ကောင်းကင်နိုင်ငံတော်ကိုဥတည်သောတခုတည်းသောလမ်းဟာခရစ်တော်ဒီဟုသောလမ်းခီးဖြစ်ပါကြောင်းပြောပါရစေ
။အရေးချင်းလေးတစ်ခုစီလူတိုင်းမှာရှိတယ်ဒါဟာလေးပြမြပေးတဲ့ဆုလက်ပဲ။ဒီဆုလက်လေးကိုမြည်တဲ့နောက်ထားရဲ့တော့ချစ်ရဲ့စီရင်ခြင်းကိုရှိတယ်ဒါဟာလေးပြမြပေးတဲ့ဆူလန်ပဲဒီဆူလန်လေးကိုမြည်တဲ့နောက်ထားရင်တော့ရှင်ပြရဲ့စီရင်ခြင်းကိုခံရမယ်ဘူမရဲ့အချင်းလေးတွေပြအတွက်တော့ကံချင်းလေးဆိုတဲ့တဲ့သူကုန်တော့ချီးမွမ်းစကားလေးပြောတော့သူတွေပြအတွက်မှုဆောင်ကိုယ်တော်နဲ့အတူကုန်တော့ဝင်စားရဲ့Baby, gone, oh yeah, my love, gone, oh yeah, my passion, baby.